ထိုင်းနိုင်ငံကကန်ချနာပူရီပြည်နယ်ပရာချွတ်ခရကန်ပြည်နယ်ထက်ပြည်နယ်ချင်းမိုင်ပြည်နယ်တွေမှာတော့အောက်တိုဘာလ4ရက်နဲ့5ရက်အတွင်းမှာဖမ်းမိတဲ့မြန်မာနိုင်ငံသားက200ထက်မနည်းကိုရှိနေပါတယ်ဒီအလုသမားတွေကိုထိုင်းဆိုရကအလုလုခွင့်လက်မှတ်တွေလုပ်ပေးမယ်ဆိုတဲ့သတင်းကြောင့်နေ့စဉ်လိုလိုတရားမဝင်ဝင်ရောက်မှုတွေပိုများလာတာလို့အလုသမားရေးလှုပ်ဆောင်ပေးနေသူတွေကသုံးသပ်ပါတယ်ဒီအကြောင်းသေးစိတ်ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံကန်ချနာပူရီပြည်နယ်ပရာချွတ်ကရီကန်ပြည်နယ်တပ်ပြည်နယ်ချင်းမိုင်ပြည်နယ်တွေမှာနှစ်ရက်အတွင်းမှာတရားမဝင်ဝင်ရောက်လို့ဆိုပြီးဖမ်းမိတဲ့မြန်မာနိုင်ငံသားတွေ200ထက်မနည်းရှိနေတာပါအခုဆိုရင်ထိုင်းနိုင်ငံတလွာနှစ်လအတွင်းမှာတရားမဝင်လုံသား 9,000 ထက်မနည်းထိုင်းချင်းထောင်တွေမှာဖမ်းဆီးခံလိုက်ရတယ်ဆိုပြီးအလို့သမားရေးလှုပ်ရှားနေတဲ့ AAC မဟာမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ
်အခုလက်ရှိဒီဖမ်းဆီးခံရတဲ့လူကတော့ဥပမာမနည်းရဆိုရင်ကျွန်တော်တို့ဒီထိုင်းမြန်မာနယ်စပ်ပေါ့နော်ကျွန်တော်ပတ်ချုပ်ခရိုင်မှာဆိုရင်ကျွန်တော် 58 ဦးဖမ်းဆီးခံကြည့်တယ်ပြီးတော့ချင်းမိုင်ခရိုင်ဘက်မှာဆိုရင်ကျွန်တော်15ဦးဖမ်းဆီးခံပြီးတယ်။ကန်ချနာပူရီခရိုင်တစ်ခုထဲမှာပေါ့နော်။ဒါညမှာနေဆက်နဲ့အနည်းဆုံးကန်ချနာပူရီခရိုင်တစ်ခုထဲမှာရင်တနင်္လာမှာ35ဦးဖမ်းခံပြီးတယ်။တနင်္လာမှာ34ဦးဖမ်းဆီးခံပြီးတယ်။ပြီးတော့ဒီနေ့ဆိုရင်ဒါကျွန်တော်တို့ဒီမဲဆောက်မြို့နယ်တွေကပေါ့နော်။ဒီမဲလမတ်ဆိုတဲ့အဲရွာနီးမှာကျွန်တော်တို့ဒီတောင်းရင်ပေါ့တောင်းရင်မြို့ကိုဖြတ်ကူးပြီးတော့တရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသား14ဦးထပ်ဖမ်းဆီးခံပြီးတယ်။ဆိုလိုတာကတော့ကျွန်တော်တို့ဒီအပိုင်းမှာတင်ပဲကျွန်တော်တို့မြန်မာနိုင်ငံသားကျွန်တော်တို့150ဒီပါလောက်ဖမ်းဆီးခံထိတာပေါ့နော်ဒီနှစ်ရက်အတွင်းမှာပဲပြီးတော့ကျွန်တော်တို့ဒီအပိုင်းမှာလည်းဒီကျွန်တော်တို့ကအနေပြီးတော့ထုတ်ပြန်ထားရတယ်ပါတယ်ကျွန်တော်တို့ဒီနှစ်လအတွင်းမှာထိုင်းနိုင်ငံမျိုးတရားမဝင်ခိုးဝင်လို့ဖမ်းဆီးခံတဲ့လူတွေကဒီအချင်းအချင်းတော်ထိုင်းချင်းတော်တွေမှာရောက်နေတဲ့မြန်မာနိုင်ငံသားအားလုံးဆိုရှိနေတယ်
အော်ဒူဝါလာ၄ရက်နေ့မှာပဲကန်ချနာပူရီပြည်နယ်နောင်လုံနယ်စပ်ကနေတရားမဝင်ဖျက်ချော်လာတဲ့မြန်မာနိုင်ငံသား48ဦးကိုလည်းနယ်စပ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အခုရက်ပိုင်းမှာအလုတ်ကန်ရှာဖွေလို့တဲ့မြန်မာတွေဝင်ရောက်လာတာကတော့ထိုင်းနိုင်ငံအတွင်းအထောက်အထားလက်မှတ်တွေလုပ်ပေးမယ်ဆိုတဲ့အစီအစဉ်တွေကြောင့်ဖြစ်တယ်လို့လည်းကိုရဲမင်းကယူဆပါတယ်
။လူတွေပိုင်းအပအတိတ်လိုက်ပေးမယ်ဆိုတဲ့သတင်းကိုကြောက်ကျွန်တော်တို့တရားမဝင်ဝင်ကျင်တဲ့မြန်မာနိုင်ငံသားတွေကလည်းမြန်မာပြည်ထဲမှာအကျက်တဲတွေနဲ့အလုပ်တွေမရှိတော့ကျွန်တော်တို့ထိုင်းကိုပို့ပေးမဲ့လူသွေးသားတွေရဲ့စကားတွေကိုယုံကြည်ပြီးတော့တက်လာကြတာပါ။ဒီရှင်တော့ဆိုရင်ဒါကျွန်တော်တို့ဒီတိုင်းအောင်ဘက်အစ်စ်မရိုက်ပေးခင်ကရိုက်ပေးမယ်ဆိုပြီးတော့ဟိုသတင်းမထောက်ခင်ကဆိုရင်18,000 1,200ပတ်ဝန်းကျင်လောက်ကျွန်တော်တို့ကယ်ရီကပေးရတာပေါ့နော်။ဒီခိုးဝင်လာတဲ့သူတွေဖမ်းဆီးခံဖိတဲ့ချိန်မှာကျွန်တော်တို့ဒီထိုင်းအနာပိုင်ကမေးတဲ့အခါမှာကျွန်တော်တို့18,000 1,900တချို့ဆို3,000လောက်ထိယူဈေးနှုန်းကြီးမြင့်တက်သွားတာကိုလည်းသိရတယ်
ထိုင်းနိုင်ငံထဲမှာမြန်မာရှစ်ပြောင်းအလို့သမား3,000ထက်မနည်းလုလုကန်နေကြတာဖြစ်ပြီးတရားမဝင်နေထိုင်နေသူတွေလည်းအများအပြားရှိနေတာပါကိုဗစ်ဒုတိယလိုင်းနဲ့တတိယလိုင်းတွေမှာကပ်ရောဂါကိုပုံမထိန်းချုပ်နိုင်ဖို့အတွက်တရားမဝင်အထောက်အထားမရှိသူတွေကိုထိုင်းဆိုရကပန်းရောင်ကတ်လို့ခေါ်တဲ့အလို့လုခွင့်အထောက်အထားလက်မှတ်တွေကိုလုတ်ခွင့်ပေးဖို့အတွက်ခွင့်ပြုခဲ့ပါတယ်အခုအော်တိုဘာလကစပြီးအထောက်အထားလက်မှတ်တွေလုတ်ပေးမယ်လို့လည်းထုတ်ပြန်ထားတဲ့အတွက်အလုတ်ကန်ခက်ခဲရှိနေကြတဲ့မြန်မာနိုင်ငံသားတွေဟာနေဆက်တွေကနေတဆင့်တရားမဝင်ဝင်ရောက်လာတာတွေတနေ့တခြားများပြားလာနေတယ်လို့လည်းအလုတ်သမားရေးလှုပ်ရှားနေသူတွေကခံမှန်းကြပါတယ်ရှင်